အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အိန္ဒိယမြန်မာနယ်စပ်တည်ငြိမ်ရေးဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့နယ်စပ်ဒေသပူးပေါင်းစစ်ဆေးရေးဟာမြန်မာတပ်မတော်ရဲ့မူဝါဒအရနယ်စပ်တည်ငြိမ်အေးချမ်းရေးအတွက်ဆောင်ရွက်တာဖြစ်တဲ့အကြောင်းတပ်မတော်ပြောခွင့်ရတာဆိုပါတယ်။တပ်မတော်ကနယ်မြေရှင်းလင်းဆောင်ရွက်ရမှာNSCN ကလို့ခေါ်တဲ့နာဂလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေကိုလည်းဖမ်းဆီးတရားဆွဲဆိုတာတွေရှိနေပေမဲ့နာဂဒေသအတွင်းမှာစီးရီးတင်းမာတာတွေမတွေ့ရဘဲနဲ့နင်းငင်းကြဲဖြည့်ရှင်းမယ်လို့ပြောတဲ့အကြောင်းနာဂလွတ်တော်ကိုယ်စားလှယ်ကပြောလိုက်ပါတယ်ပြည်စုံကတော့ view မြန်မာပိုင်းသတင်းစာကိုမိုးစောကတင်ပြပို့ထားပါတယ
်ဟုတ်ကဲ့ဒီအပိုင်းအတွင်းအိန္ဒိယနိုင်ငံတို့သတင်းစာတွေမှာအိန္ဒိယနဲ့မြန်မာတပ်တွေပူးပေါင်းပြီးအိန္ဒိယနိုင်ငံကမနီပူကတဲ့အာတန်နဲ့နာဂလက်နက်ကိုင်တွေကိုရှင်းလင်းတဲ့ Operation Sunrise ဒုတိယအဆင့်ကိုဆောင်ရွက်နေကြောင်းနဲ့ဒီစစ်စင်ရေးပထမအဆင့်မှာ AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့တွေကိုပြစ်မှတ်ထားဆောင်ရွက်ခဲ့ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကသတင်းချင်းမြစ်ကိုကိုးကားပြီးဖော်ပြခဲ့ကြပါတယ်အိန္ဒိယမြန်မာနယ်စပ်နေမြေရှင်းလင်းရေးဆောင်ရွက်ခဲ့တာနဲ့ပတ်သက်ပြီးတမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်စော်မင်းထွန်းကသူတို့ရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။အဲ့ဒီမှာကောင်းတဲ့ခါမှာတော့ကျွန်တော်ဟိုမြန်မာတမရော်အနေနဲ့ပဲဆောင်ရွက်တာဖြစ်ပါလား။နောက်တော့အိန္ဒိယနဲ့ကျွန်တော်တို့ကတော့အိန္ဒိယနဲ့ကျွန်တော်တို့မတူပါဘူး။ကျန်တဲ့နိုင်ငံတွေတော့အိန္ဒိယချင်းနိုင်ငံတွေကတော့ဒေသဆိုင်ရာလုံခြုံရေးစုစည်းပွဲတွေ၊နယ်စပ်ဒေသလုံခြုံရေးအစီအစဉ်စုစည်းပွဲတွေ၊လမ်းပြင်စုစည်းပွဲတွေအားရတော့တင်ကိုပုံမှန်ပြုလုပ်နေကြဖြစ်ပါတယ်ဗျ။ကျွန်တော်ရဲ့မူဝါဒလည်းပြောထားပြီးသားအိန္ဒိယနိုင်ငံနေနဲ့ကျွန်တော်တို့ဆောင်ရွက်နေရတော့သူတို့ဟိုကတ်မာစီတဲ့စံကျင်တဲ့အဖွဲ့အစည်းတွေပေါ့အဲသူတို့ရဲ့စံကျင်တဲ့အဖွဲ့အစည်းတွေကျွန်တော်တို့နိုင်ငံထဲမှာတော့လက်ခံမှာမဟုတ်ဘူးကျွန်တော်ရဲ့မူဝါဒအတိုင်းပဲအိန္ဒိယအနေနဲ့လည်းဒီလိုမူဝါဒမျိုးပဲရှိပါတယ်အဓိကတော့နိုင်ငံနယ်စပ်ဒေသတည်ငြိမ်အရေးကြီးပါ
ဒီနေ့ဇန်နဝါရီလကုန်ပိုင်းကစကိုင်းတိုင်းအထက်ပိုင်းနာဂကိုပိုင်းအုပ်ချုပ်ခွင့်ရဒေသနမ်မြို့မြို့နယ်တကားရွာအနီးက NSCN ကခေါ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီဌာနချုပ်မှာအိန္ဒိယနိုင်ငံကလက်နက်ကိုင်အဖွဲ့တွေခုအောင်းနေတာကြောင့်နယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့ကြောင်းနဲ့ဒီလိုရှင်းလင်းရမှာလူနဲ့လက်နက်ခရမ်းမီးကြောင့်တွေဖမ်းဆီးရမိကြောင်းတမရော်ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီချိန်ထဲမှာပဲတိုင်းဒေသကြီးအဆင့်အပြည့်ခက်ရက်စဲထားတဲ့ NSCNK အဖွဲ့ကခေါင်းဆောင်တွေကိုလည်းမလအတွင်းမှာမတရားသိမ်းအဥပဒေစက်ခွန်တင်းနဲ့ဖမ်းဆီးတရားဆွဲဆိုခဲ့ပါတဲ့ဒီလိုဖမ်းဆီးလိုက်တာကြောင့်ဒေသခံပြည်သူတွေကအပြည့်အစာချုပ်ပြက်ပြားပြီးဒေသတွင်းမှာတိုက်ပွဲတွေပြန့်ဖြစ်မှာကိုစိုးရိမ်ခဲ့ကြပါတယ်ဗိုလ်မှူးချုပ်စော်မင်းထွန်းကတော့နယ်မြေတည်ငြိမ်မှုပြက်ပြားတာဟာတစ်ဖက်အဖွဲ့အစည်းပေါ်မှာမူတည်မှာဖြစ်ကြောင်းနဲ့သူတို့ကိုအရေးယူရတဲ့အခြေအနေကိုအခုလိုဆက်လက်ပြောဆိုပါတယ်
အဲ့ဒါကြီးတော့ဘလို့ပေါ်မှာလည်းမူတည်နေတာ။ဒါပြီးတော့ကျွန်တော်ကကျွန်တော်တို့ဆောင်ရွက်ရတာအဓိကတော့အဲ့ပိုင်းတဲ့ချောက်ကျော်ထားတဲ့အပေါ်မှာချိုးပေါက်လို့ပဲ။ချိုးပေါက်လို့ပဲဆိုတော့ကျွန်တော်တို့အရင်ကအဲ့ဒီကမှကျွန်တော်တို့ပိုင်းတဲ့ချောက်ကျော်ချိုးပေါက်ပြီးနောက်ပိုင်းဆက်မဖြစ်ခဲ့တာမရှိဘူး။အတိုးတော့တစ်ဖက်နိုင်ငံရဲ့တောင်းကျမ်းသူ့အဖွဲ့အစည်းကိုလက်ခံထားတဲ့ဒိဋ္ဌိနဲ့ပတ်သက်ပြီးဒါ NCA ထဲမှာလည်းချိုးပေါက်တာပဲ။ NCA မချိုးရသေးဘူးမယ့် NCA ထဲမှာပါတယ်ပေါ့။ဒီကပိုင်းတဲ့ထားထဲမှာလည်းကျွန်တော်တို့တော်တော်များများရှိပြီလား။အဲဒါလို့ချိုးပေါက်တဲ့ဟာတို့ကျွန်တော်တို့ကဒါဟိုပြည်သူရှိနေလို့မရပါဘူးဗျ
။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကအမျိုးသားလွှတ်တော်ကိုယ်စားဦးမင်းနိုင်ကတော့လက်ရှိအခြေအနေအပေါ်မှာအခုလိုသုံးသပ်ထားပါတယ်
။ကျွန်တော်တို့မြင်တာကတော့နာဂတွေကတော့ဒီလိုရင်းချိုင်းနေပဲသွားမှတင်တာဒီပြစ်တာခတ်တာတော့ဒီလိုနဲ့ပြောမဖြစ်ရှင်းတော့ဝတ်တင်တယ်ဒီလိုပဲနားလည်ထားတယ်ဗျ။အဲပေါ်လဲဟာဖြစ်တဲ့ဆိုတဲ့နေရာလဲကျွန်တော်တို့ကမကြားရဘူး။အဲ့ဒါကဘာမှတော့ဒီလိုတို့ရောနည်းနည်းခက်ခဲအခက်ခဲရှိနေဆိုတာဟောပေါ့ဒီခန္ဒီဘက်ကတက်တဲ့အားတွေပြီးတော့ဟိုဒီမိုင်းရှင်လျာဘက်ကဝင်နေလားကြောင်းနဲ့တွေ့ရင်တော့ဟောတော့လာတော့နည်းနည်းအခက်ခဲတော့မှာပြီးတော့ဟောစာရေးနဲ့နည်းနည်းအခက်ခဲတော့ဖြစ်နေတယ်ဒီကားကဘာလဲအဲကျန်တဲ့ကိုလည်းတော့လွတ်လွတ်လပ်လပ်ဟောတော့လို့ရပါလေဗျာ
NSCN ကခေါ်နာဂမျိုးသားဆိုရှယ်လစ်ကောင်စီဟာ2021ခုနှစ်ကတိုင်းဒေသကြီးအဆင့်အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးဒီနှစ်စာပိုင်းက NSCN ဌာနချုပ်ဒေသကိုတက်မရော်ကရှင်းလင်းစဉ်ဖမ်းဆီးခဲ့တဲ့ကသဲနဲ့အာတန်လက်နက်ကိုင်အဖွဲ့ဝင်24ယောက်ကိုခန္ဒီမျိုးနယ်တရားရုံးကမေလ15ရက်နေ့ကစက်ခွန်တင်းနဲ့ထောင်ဒဏ်2နှစ်စီချမှတ်ခဲ့ပါတယ်